ကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝဲမှုတိုက်ဖျက်ရေးဌာန UNODC ရဲ့နောက်ဆုံးစမ်းစစ်ချက်တွေအရမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာအရင်ကနှစ်တွေအတိုင်းပဲဆက်ရှိနေဆဲဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့အဆိုအရနောက်နှစ်တက်လာတဲ့အခါဘိန်းထုတ်လုပ်မှုကိုတည်ရောက်မှုရှိစေမဲ့မူဝါဒတွေချမှတ်ဖို့ကြိုးစားရမှာစိန်ခေါ်မှုတွေအများကြီးကြုံရမှာဖြစ်တယ်လို့ UNODC ကပြောပါတယ်။ VOA သတင်းတောက် Ron Corbin ဘန်ကောက်မြို့ကပေးပို့ထားတဲ့သတင်းကိုကျွန်တော်ကပဲတင်ပြပေးပါမယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ဟာမြန်မာနဲ့လာအိုနိုင်ငံတွေရဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုအတွက်နောက်ဆုံးထုတ်စစ်တမ်းကိုအင်္ဂါနေ့ကထုတ်ပြန်လိုက်တာပါ။အာဖဂန်နစ္စတန်ပြည်ကဘာဝမှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာစီးရင်မွေးတည်မှုနဲ့ပြိပခါတွေဟာဘိန်းဆိုင်ပြိုမှုရဲ့နောက်ွယ်ကတွန်းအားတွေဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ UNODC ရဲ့အစီရင်ခံစာအရပြီးခဲ့တဲ့နှစ်တွေအတွင်းမှာအရှိတောင်အရှရဲ့ဘိန်းထုတ်လုပ်မှုဟာတဖြည်းဖြည်းတိုးလာနေပြီး2006ခုနှစ်ကထုတ်လုပ်ခဲ့တဲ့ပမာဏတဲ့3ဆကျော်လောက်ထိထုတ်လုပ်နေတယ်လို့ဆိုပါတယ်။အရှိတောင်အရှမှာဘိန်းထုတ်လုပ်မှုအားလုံးရဲ့90%ရာခိုင်နှုန်းဟာမြန်မာနိုင်ငံကအထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းကထုတ်လုပ်နေတာဖြစ်တယ်လို့လည်းဆိုပါတယ်။ UNODC ရဲ့အရှိတောင်အရှအဆိုင်ရာကိုယ်စားလှယ်ဂျာရမီဒေါကလတ်ကအချို့ဒေသတွေမှာဘိန်းဆိုင်ပြိုမှုတိုးနေရတဲ့အကြောင်းရင်းကိုအခုလိုပြောပြပါတယ
်။ It is really driven by economic reasons. It is
စီးပွားရေးအခြေအနေကြောင့်အခုလိုဖြစ်ရတာပါလူမှုစီးပွားရေးစစ်တမ်းတွေကဘိန်းဆိုင်လို့ဝင်ငွေပိုရတာရယ်ဆင်းရဲမွေးတည်မှုရယ်အဲ့ဒီအခြေအနေနှစ်ခုကအဓိကတွန်းအားဖြစ်နေတယ်လို့သိရပါတယ်ဒါကတော့တိတ်ပြီးတော့အံ့ဩစရာမဟုတ်ပါဘူးဆင်းရဲပြီးတော့တခြားဝင်ငွေရှာစရာနည်းလမ်းမရှိတဲ့အခြေအနေမှာဘိန်းဆိုင်တာကနေမြန်မာရဲ့ဝင်ငွေတွေရနေကြတာပါသူတို့ဟာသူတို့ရဲ့မိသားစုတွေကိုထောက်ပံ့မှုအတွက်တရားဝင်နဲ့နည်းလမ်းနဲ့ဝင်ငွေရှာနိုင်တဲ့အခြေအနေမရှိပါဘူးဒါကြောင့်ဘိန်းဆိုင်ပြို့ဖို့တွန်းအားပေးနေတဲ့အကြောင်းရင်းကမိသားစုရဲ့စားဝတ်နေရေးပြဿနာပ
ါ UNODC ရဲ့စစ်တမ်းအစီရင်ခံစာအရ2013ခုနှစ်ကမြန်မာတိုင်းနိုင်ငံလုံးမှာဘိန်းဆိုင်ပြိုမှုဟက်တာ 98,800 ရှိပြီး2014ခုနှစ်မှာဟက်တာ 98,600 ရှိခဲ့ပါတယ်။2015ခုနှစ်မှာတော့ဘိန်းဆိုင်ပြိုမှု400ခန့်လောက်ကျဆင်းသွားပြီးဟက်တာ 95,500 ရှိနေပါတယ်။မြန်မာတိုင်းနိုင်ငံလုံးဘိန်းဆိုင်ပြိုမှုအလုံးရဲ့97ရာခိုင်နှုန်းဟာရှမ်းပြည်နယ်မှာရှိပြီးပြည်နယ်တောင်ပိုင်းမှာ42ရာခိုင်နှုန်းပြည်နယ်အရှေ့ပိုင်းမှာ37ရာခိုင်နှုန်းနဲ့ပြည်နယ်မြောက်ပိုင်းမှာ18ရာခိုင်နှုန်းရှိနေတာပါဒီအစီရင်ခံစာအရရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုမှုကျဆင်းသွားတာမရှိပဲကြံကချင်ကယားနဲ့ချင်းပြည်နယ်တွေမှာတော့ကျဆင်းသွားတာတွေ့ရတယ်လို့ဆိုပါတယ်လာအိုနိုင်ငံမှာတော့ဘိန်းကိုနိုင်ငံမြောက်ပိုင်းဖုန်ဆလီနယ်မှာအများဆုံးစိုက်ပျိုးပြီးဟက်တာ6000အောက်မှာပဲရှိတယ်လို့အစီရင်ခံစာမှာပါရှိပါတယ်။မြန်မာနဲ့လာအိုနိုင်ငံပေါင်းထုတ်လုပ်မှုကတကမ္ဘာလုံးဘိန်းထုတ်လုပ်မှုရဲ့25ရာခိုင်နှုန်းအထိရှိနေပြီးကျန်တဲ့ဘိန်းထုတ်လုပ်မှုအများစုကတော့အာဖဂန်နစ္စတန်နိုင်ငံကနေထုတ်လုပ်နေတာပါ။မြန်မာနိုင်ငံကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တိုက်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အချိန်တွင်းမှာဘိန်းဆိုင်ပြိုမှု14ရာခိုင်နှုန်းအထိတိုးတက်လာခဲ့ပါတယ်။ပြီးခဲ့တဲ့9နှစ်တာကာလအတွင်းမှာအခုလိုပြိပခါဖြစ်နေတဲ့အချိန်ကြီးကြောင့်အချို့ဒေသတွေမှာဘိန်းထုတ်လုပ်မှုနှစ်ဆတိုးလာတယ်လို့ဒေါက်ဂလတ်ကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ15ရက်ကမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအပြစ်ခတ်တိုက်ခိုက်ရစဲရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပြီးပြီးခဲ့တဲ့ပတ်ကမြန်မာလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဒါပေမဲ့ရှမ်းပြည်နယ်တိုးတက်ရေးပါတီနဲ့ရှမ်းပြည်နယ်တပ်မတော် SSA တို့ကတော့ပါဝင်လက်မှတ်ရေးထိုးထားခြင်းမရှိပါဘူး။ဘိန်းနဲ့မူရစေးရောင်းဝယ်မှုနဲ့ဆက်ဆက်နေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့နီလန်းတွေကိုမြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ကရှာဖွေနေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့စိန်ခေါ်မှုတွေအများကြီးရှိနေဆဲဖြစ်ပြီးအထူးသဖြင့်မြန်မာနိုင်ငံရဲ့မူရစ်စေဝါတိုက်ဖျက်ရေးမူဝါဒအနေနဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အဓိကအစိုးရဌာနတွေဟာနိုင်ငံမှာဩဇာအာဏာရှိနေဆဲဖြစ်တဲ့စစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေဆဲဖြစ်ပါတယ်
She will have her challenges, and I think that's something for the reformers of the government of Myanmar to consider how they would want her to be involved.
ဒေါက်ဆန်းစုကြည်အတွက်စိန်ခေါ်မှုတွေရှိနေမှာပါ မြန်မာနိုင်ငံအစိုးရတွေမှာပြုပြင်ပြောင်းလဲရေးဖော်ဆောင်သူတွေအနေနဲ့စဉ်းစားရမှာကမူရစ်စေဝါတိုက်ဖျက်ရေးနဲ့ပတ်သက်ရင်တာဝန်ယူထားတဲ့ရဲတပ်ဖွဲ့နဲ့တခြားအစိုးရဌာနတွေမှာသူမကိုဘယ်လိုပုံစံမျိုးနဲ့ပါဝင်ခွင့်ပေးမလဲဆိုတာ
ဒေသရင်းမှာဘိန်းနဲ့ဟီရိုအင်းရောင်းဝယ်တဲ့ဈေးကွက်ဟာဒေါ်လာ20ဘီလီယံလောက်ထိတန်ဖိုးရှိပြီးတရုတ်နိုင်ငံနဲ့ဟောင်ကောင်ကဝယ်လိုအားကိုအမိပြုနေတာဖြစ်ပါတယ်။အခုအချိန်မှာကုလသမဂ္ဂနဲ့အလှူရှင်နိုင်ငံတွေဟာဘိန်းဆိုင်တောင်သူတွေအတွက်အခြားဝင်ငွေရှာနိုင်မဲ့နည်းလမ်းတွေဖန်တီးပေးဖို့ကြိုးစားနေစင်မှာပဲ။မက်သာဖက်တမင်းနဲ့အခြားဓာတုဗေဒနည်းနဲ့ချက်လုတ်ထားတဲ့စိတ်ကြွယူသွတ်စေးသုံးဆွဲတာလိုမျိုးနောက်ထပ်စိန်ခေါ်မှုအစ်စ်တွေပေါ်ထွက်လာနေတယ်လို့ UNODC အဖွဲ့ကဒေါက်ဂလတ်ကပြောပြခဲ့ပါတယ်။